ယူကရိန်းနိုင်ငံအရှေ့ပိုင်းပေါ်ယူကရိန်းတပ်တွေပုံကျဲတိုက်ခိုက်မှုတွေကြောင့်မာရီယိုပိုတိုက်ပွဲမှာဖမ်းမိထားတဲ့ယူကရိန်းစစ်သုံးပန်း40ထဲမှနေသေဆုံးသွားတယ်လို့ရုရှားကြောထောက်နောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေကပြောပါရယ်နောက်ထပ်85ယောက်ထဲမှနေလဲဒဏ်ရာရသွားတယ်လို့သူတို့ကပြောပါရယ်အဲ့ဒီစစ်သုံးပန်းတွေဟာမာရီယိုပိုမြို့ကအက်ဆော့စတောသမနီဆက်ယုံထဲမှာခြေကုပ်ယူပြီးတော့3လလောက်ရုရှားတပ်တွေကိုခုခံတိုက်ခိုက်ခဲ့တဲ့ယူကရိန်းစစ်သားတွေကဖြစ်ပါတယ်။ရုရှားဟာသူတို့ရဲ့ရှေ့တန်းစီးရေးလှုပ်ရှားမှုတွေကိုရုရှားပုဂ္ဂလိကကုမ္ပဏီတစ်ခုဖြစ်တဲ့ဝဲခနာစစ်ဖက်ကုမ္ပဏီကိုတာဝန်နေလှည့်ပစ်လိုက်ပြီးတော့ဒါဟာထူးခြားတဲ့အပြောင်းလဲဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကနောက်ဆုံးရရှိတဲ့ထောက်လှမ်းရေးသတင်းကို Twitter ပေါ်မှာထုတ်ပြန်ပါတယ်။ရုရှားတိုက်ခိုက်ရေးခြေလျင်တပ်တွေအလွန်အမင်းလိုအပ်နေတဲ့အတွက်အခုလိုမျိုးအရက်ဖက်ကုမ္ပဏီကိုတာဝန်လွှဲပြောင်းလိုက်တာဖြစ်ပုံရတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကသုံးသပ်ပါတယ်။တစ်ချိန်တည်းမှာပဲကမ္ဘာပေါ်မှာရုရှားနိုင်ငံလောက်ဘယ်နိုင်ငံမှအကြမ်းဖက်ဝါဒကိုအပြေးအမြောက်လုပ်ပြီးတော့ကိုယ်တိုင်ကျူးလွန်နေတဲ့နိုင်ငံမရှိဘူးဆိုပြီးတော့ယူကရိန်းသမ္မတဖလာဒီမီယာဇယ်လန်စကီကပြောကြားလိုက်ပါတယ်ရှင်။